So the best participant goes to Chief Dan Mo Kin from Myanmar. Please come to the stage.
ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကအင်ဒိုနီးရှားနိုင်ငံဂျာဗာကျောမှာရှိတဲ့ယောဂယာကတာမြို့ဂတ်မဒါတက္ကသိုလ်မှာကျင်းပတဲ့အာဆီယံ Youth Volunteer Program AYVP 2023မှာအကောင်းဆုံးကျောင်းသူဆုရခဲ့တဲ့မချစ်တမွန်ခင်ဖြစ်ပါတယ်။အာဆီယံနိုင်ငံတွေကလူငယ်ခေါင်းဆောင်50ကျော်ပူးပေါင်းပါဝင်တဲ့ဒီအစီအစဉ်ကိုလူငယ်တွေအတွက်ခေါင်းဆောင်မှုစွမ်းရည်မြင့်တင်ပေးဖို့ယဉ်ကျေးမှုအချင်းချင်းနားလည်မှုတွေမြင့်တင်ဖို့နဲ့လူမှုပြသနာတွေကိုပူးပေါင်းကင်တွယ်ဖြည့်ရှင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်စဉ်ကျင်းပတာဖြစ်ပါတယ်။ကရင်တိုင်းရင်းသူတဦးဖြစ်တဲ့မချစ်တမွန်ခင်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာရာပြည်နယ်တက္ကသိုလ်မှာ9နှစ်တာပညာသင်ကြားခွင့်ဆုရရှိပြီးတော့ဥပဒေပညာကိုလေ့လာသင်ကြားနေစဉ်အဲ့ဒီဆုကိုရရှိခဲ့တာပါအခုချိန်မှာပညာသင်ဆုရကျောင်းသူတယောက်အနေနဲ့ယဉ်ကျေးမှုအမှုပညာအားကစားနဲ့ခေါင်းဆောင်မှုစွမ်းရည်တွေမှာအတိအမှတ်ပြုမှုတွေခံရပြီးတော့ဆုတွေရရှိနေပေမဲ့မချစ်တမွန်ခင်ဟာဒီပညာသင်ဆုကိုလွယ်လွယ်နဲ့ရခဲ့တာတော့မဟုတ်ပါဘူး
ဒီ scholarship ကိုတော့ covid ကရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2022ခုနှစ်မှာရရှိခဲ့ရတာဖြစ်ပါတယ်ရှင်။ဒီပညာသင်ဆုမရရှိခင်ကအခြား scholarship တွေအများကြီးရှောက်ခဲ့ပူပါတယ်။အချိန်ချင်းခါခါကြာရှောင်းခဲ့ပါတယ်။အဲ့လိုနဲ့ကြာလာတဲ့အခါမှာပေါ့နော်စိတ်ဓာတ်ကြီးကျပြီးတော့ national light up မယ်ဆိုရဲနောက်ဆုံးအချိန်ကြီးမှာဘာပဲဖြစ်ဖြစ်ဒီနောက်ဆုံးအခွင့်အရေးတစ်ခုကိုတော့အမိအနေနဲ့စူးစမ်းကြည့်မယ်ဆိုရဲစိတ်ကလေးပေါ့နော်။နောက်ဆုံးဒီလက်မလျှော့တဲ့စိတ်ကလေးကြောင့်လည်းဒီခုရင်းတစ်ခုကိုရခဲ့တာလို့ထင်ပါရဲ့ရှင်
။အရှုံးနဲ့ရင်ဆိုင်ရချိန်မှာလက်မလျှော့ပဲပြန်လဲရုံးထခဲ့တာကြောင့်မချစ်တမွန်ခင်အတွက်လမ်းပေါင်းများစွာပွင့်လာခဲ့ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံတွင်နဲ့အာဆီယံနိုင်ငံတွေမှာကျင်းပတဲ့လူငယ်အစီအစဉ်အမြောက်အများမှာတက်ရောက်ဆွေးနွေးပြီးတော့အသိပညာတွေဖလှယ်ခွင့်ရခဲ့ပါတယ်။2023ခုနှစ်မေလကအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအလယ်ပိုင်းစီမာရင်မြို့ကမိုဟာမက်ဒီယာစင်မရင်တက္ကသိုလ်မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာယဉ်ကျေးမှုဆွေးနွေးပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ကမ္ဘာငြိမ်းချမ်းရေးကိုအားကောင်းလာစေသောမတူကွဲပြားသည့်ယဉ်ကျေးမှုများဆိုတဲ့ခေါင်းစဉ်အောက်ကနေမြန်မာနိုင်ငံရဲ့ယဉ်ကျေးမှုနဲ့ရိုးရာဓလေ့တွေအကြောင်းတက်ရောက်ပြောကြားခဲ့ပါတယ်
။ဒီလို International Youth Program မှာပါဝင်ခွင့်ရရှိတဲ့အတွက်ကြောင့်မို့မတူညီကွဲပြားတဲ့ဘာသာစကားတွေ၊ရိုးရာယဉ်ကျေးမှုတွေနဲ့အမှုပညာအကားအတွေကိုလည်းပဲထပ်မံလေ့လာပြန်ရှိခဲ့ပါတယ်ရှင်။တမီးအနေနဲ့အင်ဒိုနီးရှားဘာသာစကားကိုလည်းအချိန်ကအစေးလေ့လာတင်ခဲ့ပြီးတော့တမီးတို့အင်ဒိုနီးရှားလက်မှတ်တင်ညာရဲ့ဒေတာကထင်ရှားကျော်ကြားတဲ့အင်ဒိုနီးရှားပါတီပြုလုပ်မှုကိုလည်းတစ်နှစ်တာလေ့လာဝင်ရခဲ့ပါတယ်။ဒီတစ်နှစ်တာပြုစုသွားတဲ့အခါမှာတော့တမီးတို့အနေနဲ့ကိုယ်ပိုင်ပါတီတွေနဲ့ပြုလုပ်ရပါတယ်ရှင်
။မချစ်တမွန်ခင်ဟာဥပဒေပညာကိုသင်ယူနေပေမဲ့အားကစားနဲ့အမှုပညာတွေကိုလည်းစိတ်ဝင်စားသူဖြစ်ပါတယ်။ငငယ်တဲကပကြီးပညာကိုလည်းစိတ်ဝင်စားတဲ့အတွက်ပကြီးပြိုင်ပွဲတွေမှာလည်းဝင်ရောက်ရှင်ပြိုင်ပြီးတော့ဆုတွေရပူပါတယ်။အင်ဒိုနီးရှားမှာပညာသင်ခွင့်ရတဲ့အတွက်ကျောင်းပညာရေးတွေမကလူမှုဘဝတန်ဖိုးတွေကိုလည်းပို့ပြီးတော့နားလည်ခဲ့ရတယ်လို့မချစ်တမွန်ခင်ကပြောပါတယ်
။အတူတူဖို့အဖြစ်ဆိုလို့ရှိရင်တော့ရကင်ကတော့ဒီတမီးတို့အခုလက်ရှိနေထိုင်ရတဲ့ပတ်ဝန်းကျင်မှာဆိုလို့ရှိရင်ဘာသာစကားလူမျိုးယဉ်ကျေးမှုအတူမတူညီပွဲပြားမှုတွေချာမှရှင်သန်နေထိုင်ရတာဖြစ်တဲ့အတွက်ကြောင့်လို့ရကင်စားချက်ပုံမှုပြီးတော့မတူပွဲပြားမှုတွေကိုနားလည်နဲ့ခံလာနိုင်ပြီးတော့ကြိုင်းစဉ်သုံးလာနိုင်ပါရဲ့ရှင်။အင်ဒိုနီးရှားနိုင်ငံမှာပညာသင်ခွင့်ရတဲ့အတွက်ကြောင့်လို့ထူးခြားတဲ့အတွေ့အကြုံကတော့တမိနေနဲ့ International Youth Program မှာရကင်စားချက်ပုံမှုလွတ်လပ်စွာပါဝင်ဆောင်ရွက်ခွင့်ရလာပါတယ်ရှင်။
မချစ်တမွန်ခင်ဟာအခုလိုဘာသာရပ်အတော်များများကိုစိတ်ဝင်စားပြီးတော့ကိုယ်တိုင်လည်းပူးပေါင်းပါဝင်လေးရှိပေမဲ့သူ့ရဲ့ပင်မဥတီချက်ဖြစ်တဲ့ဥပဒေပညာရှင်တယောက်ဖြစ်ရေးကတော့မပြောင်းမလဲခိုင်ခိုင်မာမာရှိနေပါတယ
်။ဥပဒေပညာဆိုတာနိုင်ငံတစ်နိုင်ငံရဲ့အခြေခံအုတ်မြစ်ခုလည်းဖြစ်ပါတယ်ရှင်။တမိနေနဲ့ဥပဒေပညာကိုတကယ်ကိုရင်းနဲ့လုံးလုံးနဲ့စိတ်ဝင်စားတဲ့အတွက်ကြောင့်ကိုခွင့်ရများရမယ်ဆိုလို့ရှိရင်တော့ပါရဘူးပွဲရတဲ့အချိန်ဆက်လက်သင်ပညာသင်ယူခြင်းနဲ့ပြည်ကြတဲ့အဆင့်ဆက်လာခုရှိပါတယ်ရှင်။ပညာရည်ဆိုတာဘယ်တော့မှနေထိုင်သင်ယူလို့မကုန်နိုင်တဲ့အတွက်ကြောင့်လည်းပညာစုံသွားရင်ဘာလို့မလဲဆိုတာအချက်လက်ရှိပညာသင်ကြားနေတဲ့ကာလအတွင်းမှာလည်းတမီးလလန်းပြီးတလောက်ဥပဒေအသိပညာတွေကိုညှောက်ဝေပေးသွားခြင်းနဲ့ဆက်လာရှိပါတယ်ရှင်။
မချစ်တမွန်ခင်ဟာအခုဆိုရင်ပ သူဆန္ဒပြင်းပြတဲ့ဥပဒေပညာရှင်တယောက်ဖြစ်ရေးဆိုတဲ့ပန်းနိုင်စီကိုဦးတည်ရှောင်နေရင်းကပဲသူစိတ်ဝင်စားတာတွေကိုနိုင်ငံတကာကလူငယ်တွေနဲ့အတူပူးပေါင်းဆောင်ရွက်နေနိုင်ပါပြီ။နိုင်ငံရဲ့ချားမှာပညာသင်ခွင့်ရဖို့ကြိုးစားခဲ့စဉ်ကအကြိမ်ကြိမ်ကြရှုံးခဲ့တာကိုစိတ်ပြက်ပြီးတော့သာလက်လျှော့ခဲ့မယ်ဆိုရင်အခုလိုစိတ်လှုပ်ရှားစရာအခွင့်အလမ်းတွေကိုသူရရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်သူ့လိုအကြိမ်ကြိမ်ကြရှုံးခဲ့ဘူးတဲ့သူတွေကိုလက်မလျှော့ဖို့နဲ့ပြန်လဲရုံထနိုင်မှုဟာဘဝလမ်းအတွက်ကြီးမားတဲ့စွမ်းအားနဲ့အပြောင်းအလဲကိုဖြစ်စေနိုင်ပါတယ်လို့မချစ်သက်မွန်ခင်ကစကားလက်ဆောင်ပါပါတယ်ရှင
်။သမီးတွေပြင်းမဲ့တဲ့အခါအရှုံးတွေနဲ့ရင်ဆိုင်ရတဲ့အခါစိတ်ပြက်အားငယ်တဲ့အခါအရှုံးတွေကိုလက်ခံနိုင်ရပါမယ်အစီအမည်သွားမှာပဲဆိုပြီးကိုကိုကိုညာနေစရာမလိုပါဘူးအပြစ်အဝအနိုင်ယူပြလိုက်ဖို့လိုအပ်ပါရဲ့ရှင်ဒါပေမဲ့လုံလောက်တဲ့အချိန်ကူစားမှုပြီးရင်တော့ဘဝကိုခြေလန်းတစ်တွေနဲ့အာအင်အပြစ်ဆက်ရှောက်နိုင်ရပါမယ်မြန်မာလူငယ်များအလုံးဘလို့အချိန်ဒီမှာပဲဖြစ်ဖြစ်စိတ်ဓာတ်ကိုကြက်ကြက်ခံနိုင်အောင်ထားပြီးတော့လက်ရှိကိုလုံးဆောင်နေတဲ့အရာအလုံးကိုခိုင်မာတဲ့စိတ်ဓာတ်ဇွဲလုံးကားတို့နဲ့ဆက်လက်ဆောင်ရွက်နိုင်ကြပါစီလို့တိုက်တွန်းအားပေးအပ်ပါရဲ့ရှင်